ကာဇာကမ်းမြောင်ဒေသကပါလက်စတိုင်းတွေကိုဖိလွတ်ရသွားကြဖို့အစ္စရေးစစ်တပ်ကသတိပေးထားတဲ့အတွက်ဒီကနေ့စနေနေ့မှာတောင်ဘက်ကိုအများအပြားသွားနေကြပါတယ်။ကာဇာမြို့ကအယ်ရှီဖာဆေးရုံကဝန်တန်းအားလုံးနဲ့တထောင်ကျော်ရှိတဲ့လူနာတွေကိုလည်းဖိလွတ်ရသွားကြဖို့အစ္စရေးစစ်တပ်ကအမိန့်ပေးထားတဲ့အတွက်တောင်ပိုင်းကိုသွားနေကြပြီလို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အစ္စရေးစစ်တပ်ကတော့ဆေးရုံမှာရှိနေသူတွေကိုဖိလွတ်ရသွားခိုင်းတယ်ဆိုတာမဟုတ်မှန်ကြောင်းဆေးရုံကနေဖိလွတ်ရသွားခြင်းသူအတွက်လုံးကျုံဘေးကင်းတဲ့လမ်းကြောင်းတွေကသွားနိုင်အောင်လုပ်ပေးဖို့ဆေးရုံညွှန်ကြားရေးမှူးနဲ့ဆွေးနွေးကြတာဖြစ်တယ်လို့အစ္စရေးဘက်ကပြောပါတယ်။ဂျမားရေးအခြေအနေအတော်ဆိုးပြီးရွှေ့ပြောင်းလို့မရနိုင်တဲ့လူနာတွေနဲ့သူတို့ကိုကြိရှိမဲ့ဂျမားရေးဝန်ထမ်းတွေကလွဲလို့ကြာတဲ့လူနာတွေနဲ့ဝန်ထမ်းတွေအားလုံးဆေးရုံကနေထွက်ခွာသွားကြပြီလို့ဂါဇာမှာရှိတဲ့ဂျမားရေးအရာရှိတွေကပြောပါတယ်။ဟာမတ်စစ်သွေးကြွတွေကဒီဆေးရုံကိုကုကဲရေးဌာနချုပ်လို့အတုံးချနေတယ်လို့အစ္စရေးစစ်တပ်ကပြောကြားပြီးဆေးရုံတဲကိုစီးနင်းဝင်ရောက်မှုတွေလုပ်နေတာပါ။ဒီဆေးရုံအောက်မှာဟာမတ်စ်အဖွဲ့ရဲ့မြေအုပ်မြင်လံကောင်းတွေအပါဝင်ပေါက်ဟာမတ်စ်အဖွဲ့တွေဖမ်းဆီးထားတဲ့ဒဇာကန်တွေကိုဆက်လက်ရှာဖွေနေတယ်လို့ပြောပါတယ်။အစ္စရေးစစ်တပ်ကဒီဆေးရုံကိုလေကြောင်းနဲ့တိုက်ခိုက်ခဲ့တာဝင်ရောက်စီးနင်းခဲ့တာတွေအပြင်လောင်စာဆီပြတ်လတ်မှုကြောင့်ဆေးရုံမှာလျှက်စစ်တပ်အားပြတ်တောက်မှုတွေဖြစ်ပြီးမွေးကင်းစကလေးတွေအပါအဝင်လူနာတချို့သေဆုံးခဲ့တယ်လို့ဆေးရုံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျ။